မြန်မာနိုင်ငံတော်ဝန်ရိုးရသချံရေသပင်ပွဲတော်တွေဆင်နွှဲနေတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနေ့မြောက်ဦးနယ်မင်းတန်းနယ်အဆက်ပန်းမြောင်းရှိချောင်းဘက်မှာတိုက်ပွဲဖြစ်ခဲ့ပြီးအစိုးရတပ်ဘက်က၄ချောင်းအကူ၃တိုက်ခိုက်တာတွေရှိတဲ့အကြောင်းအေအေဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ဒေသရင်းကြေးရွာလူလူကြားစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်ဆက်ပန်းမြောင်းချီချောင်းဘက်မှာသမ္မတော်နဲ့အေအေဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မနေ့ချင်းလိုက်ခွေလောက်ကစပြီးတော့ဒီမြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်အစပေါ့နော်အဲ့ဒီပန်းမြောင်းချီချောင်းဘက်မှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ဗျ။နော်တိုက်ပွဲကလည်းမပြင်းထန်တာဖြစ်နေတယ်။နောက်ဆုံးရရှိတဲ့တင်းရဆိုရင်တော့ဗမာစစ်တပ်ကအဲ့မှာဒီ30ဝန်းကျင်နောက်ကျဆင်းနေပြီဆိုပြီးတော့သိရတယ်ဗျ။အဲ့မှာဒီ၄ချောင်းကနေပြီးတော့ဒီ Jet Fighter နှစ်စီးနဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်။ဒီဟာရင်တွေနဲ့လည်းအဲ့ဒီမှာဒေသတွင်းတိုးတောင်တွေကိုရန်တမ်းပြီးတော့ပြစ်ခတ်နေတာရှိတယ်ဗျ
။ဒီတချံသက်နေပန်းမြောင်းချီချောင်းတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်တော်ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့သိချာတိမပြုတ်နိုင်သေးပါဘူး။ဒီနေ့မနေ့ပန်းမြောင်းချီချောင်းတွင်နှစ်ဖက်ပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့ရမှာတော့အနီးနားကျောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်။ရနေနေတဲ့အောင်လည်းနဲ့ကြီးတယ်အောင်တရက်ဆက်ကြောင်းနေရတယ်တောင်တန်းတွေပေါ့။ကျောင်းတော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်းနဲ့မထွက်ရဘူးသူတို့လုံခြုံမဲ့နေရာအိမ်အောက်တွေပေါ်မှာအဲ့လိုနေကြတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့သမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့ဒီရက်ပိုင်းတွင်ရခိုင်သမတော်ရဲ့မြောက်ဦးမြို့နယ်တွင်ကလေကြီးရေစခန်းတစ်ခုကတော့မြမသမတော်ကတိမ်ပိုင်ရရှိခဲ့တယ်လို့သမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှုဘူမှုချုပ်စော်မင်းလုံးက VOA ကိုမနေ့ကပြောဆိုခဲ့ပါတယ်
ရောက်အရှင်မြောက်ဖွဲ့မှာကျွန်တော်တို့လေးရီစခန်းလုပ်သွားတဲ့နေရာတွေသိမိရရှိတယ်။အဲဒီကနေပြီးကြည်စံနေရတယ်၊ဒီဘုံကိုနေရတယ်၊ဖြစ်ကြည့်စနက်တွေရတာရှိတယ်၊ဒီမိုင်းတွေရတာရှိတယ်
။အေးပြန်ကြားရေးတောင်မခံခိုင်ဒုက္ခကတော့ရခိုင်သမတော်အေးရဲ့မြောက်ဦးသားစခန်းကိုသမတော်ကနေဒီလ73ရက်နေ့ကတိမ်ပါရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
လေတော့တင်တန်းကျောင်းတွေပါလေတိတ်စီရမိရဆိုတဲ့ဥစ္စာမျိုးကမရှိဘူးအဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကျောင်းကိုမရှိတာကျွန်တော်ဒီတင်တန်းကျောင်းကိုသိမ့်ပေးရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြပြီးတော့ပြောရသေးဖြစ်နိုင်
လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနှံ့မှာမြမသမတော်နဲ့အေအေတို့စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်ရေတွက်ဟာလည်းများပြားလာနေပါတယ်အခုလိုစိုက်ပွဲဖြစ်ပွားနေမှုစစ်ရှောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနေ့ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရွာကြံရေကစားမန်းတပ်နဲ့ပျော်ပွဲကျင်းပခြင်းမရှိဘဲဝန်ထမ်းချင်းအသိမှတ်ကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်တွင်စစ်ဆောင်စခန်းတွေမှာတော့ဒုက္ခတွေတွေအတွက်စတင်ကဖြစ်ဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်အဖွဲ့နဲ့ဂီတဝါဒနာရှင်အဖွဲ့တို့ပူးပေါင်းပြီးဖိမဆွဲယူလက်သွဲကူဖြေပျော်ရေးစီစဉ်တခုတင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီလိုကိုသွားပြီးဒီနေ့ဆိုလို့ရှိရင်အခုများတဲ့ကောင်ဘုန်းတော်ကြီးကျောင်းကတော့တည်းစကြမှာစစ်ပွဲကိုကြောက်ပြီးတော့ပြန်တွင်းမှာတောင်မှသူတို့ကစိတ်အေးချမ်းမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတယ်ခဏတာကိုသူတို့ကုံဆုံးနေရတာအဲ့လိုမျိုးဖြူကလေးနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ရအဲ့လိုမျိုးလေးလုပ်လိုက်တော့အနည်းဆုံးကတော့သူတို့အဲ့ဒီနာရီတိုင်းလေးကိုစိတ်သက်သာရရမှာပေါ့သူတို့ပြေရှင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွားကလာတွင်စစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ချနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြေပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမသမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000ထိတိုးပွားလာနေပြီးစားသောက်နေထိုင်ရေးမှာခက်ခဲစွာနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။